မြန်မာတပိုင်းမှာဆေးရောင်မြောက်ဖြစ်မဲ့နိုင်ငံတော်သမ္မတရာထူးအတွက်ရည်သူလွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်အောင်စုလွှတ်တော်ကနေရွေးချယ်လိုက်ပါပြီ။ရည်သူလွှတ်တော်ကနေသူ့သမ္မတဖြစ်ရွေးချယ်ခံခဲ့ရတဲ့ဦးဝင်းမြင့်အပါအဝင်သူ့သမ္မတ၃ယောက်ကိုပြည်အောင်စုလွှတ်တော်ကနေမဲပေးရမှာနိုင်ငံတော်သမ္မတဖြစ်ထောက်ခံမဲ403မဲနဲ့ဦးဝင်းမြင့်ကိုရွေးချယ်ခဲ့ပါတယ်။မတ်လ30ရက်နေ့မှာတော့နိုင်ငံတော်သမ္မတဖြစ်နဲ့ကျန်းတစာကျင်းဆောင်မှာဖြစ်ပါတယ်။နိုင်ငံတော်သမ္မတရွေးချယ်ခဲ့ရသူဦးဝင်းမြင့်ဟာ1952ခုနှစ်နိုဝင်ဘာလ10ရက်နေ့မှာအေယာဝတီတိုင်းဒနုပြူမြို့နယ်ညောင်ချောင်းကျေးရွာသာတိဖြစ်ပြီးတော့1954ခုနှစ်မှာဘူမိဗေဒဘာသာရပ်နဲ့ရန်ကုန်ဝိဆာသိပ်ပံတက္ကသိုလ်ကနေပွဲရရှိခဲ့ပါတယ်။ HGPRL ပွဲလွန်ဒီဂရီတွေလည်းရရှိခဲ့ပြီးတော့အထက်တန်းရှိနေတရားလွှတ်တော်ရှိနေအဖြစ်တာဝန်ထမ်းခဲ့ပါတယ်။1988ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းပြီးတဲ့နောက်မှာအရာဝတီတိုင်းဒနုပြူမြို့နယ်စီယုံရေးအဖွဲ့အတွေ့ရမှုအဖြစ်စတင်တာဝန်ယူခဲ့သူပါ။အဲဒီအပြင်အရာဝတီတိုင်းစီယုံရေးကော်မတီအတွေ့ရမှုဗဟိုကော်မတီအတွေ့ရမှုကနေအခုနောက်ဆုံး NLD ပါတီရဲ့အတွေ့ရမှုအဖွဲ့ဝင်တဦးအဖြစ်ပါအစဉ်စဉ်ပါတီတာဝန်တွေကိုထမ်းဆောင်ခဲ့သူပါ NLD ပါတီရဲ့လှုပ်ရှားမှုတွေအတွင်းအာဏာပိုင်တွေဖမ်းဆီးမှု၃ချိန်ခံခဲ့ရပါတယ်။2010ခုနှစ်ဒေါက်ဆန်းစုကြည်လွတ်မြောက်လာပြီးတဲ့နောက်ပိုင်းမှာဒေါက်ဆန်းစုကြည်ရဲ့အနီးကပ်အားထားရသူတဦးဖြစ်လာသလိုပြန်လည်ဖွဲ့စည်းခဲ့တဲ့ NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်တဦးလည်းဖြစ်လာပါတယ်။1990ခုနှစ်ရွေးကောက်ပွဲမှာလေဒနုပြူမြို့နယ်အမှတ်7မဲဆန္ဒနယ်ကိုယ်စားလှယ်ဖြစ်ရွေးခဲ့ခဲ့ရသလို2012ခုနှစ်ရွေးကောက်ပွဲမှာပသိမ်မဲဆန္ဒနယ်ကနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ရွေးခံခဲ့ရပါတယ်။2012ခုနှစ်အပြီးခေါ်ယူတဲ့ပြည်သူ့လွတ်တော်မှာတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးကော်မတီမှအတွင်းမှုလွတ်တော်လုပ်ငန်းဆိုင်ရာကော်မတီမှအတွင်းမှုစတဲ့လွတ်တော်ကော်မတီအကြီးအကဲတာဝန်ယူခဲ့ပါတယ်။2015ရွေးကောက်ပွဲမှာတော့တောင်ပင်မဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ရွေးခံခဲ့ရပြီးတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်လာပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ယူနေစဉ်တွင်ပြက်ပြက်တသားပြောဆိုလှုပ်ရှားမှုတွေကြောင့် NLD ပါတီလွတ်တော်အမတ်တွေနဲ့ပါတီဝင်တွေရဲ့ထောက်ခံမှုတွေပိုပြီးရလာခဲ့ပါတယ်။